ဟုတ်ကဲ့ဒီနေ့ပေါ့လေဒီမြန်မာနိုင်ငံဆိုင်ရာဒုအခွင့်အရေးအထူးကိုယ်စားလှယ်နဲ့အဖွဲ့တွေခွဲပြီးတော့တွေ့ရတယ်ဆိုပြီးသိရပါတယ်ခင်ဗျာအဲ့မှာကိုအောင်မျိုးမင်းကဘာတွေများတင်ပြခဲ့ပါလဲခင်ဗျာ
တော့အဓိကမြေပြည်ခွင့်နဲ့ပတ်သက်ပြီးတော့ပြောပြပါတယ်ပြောပြတဲ့အချိန်မှာကျွန်တော်တို့ဒီအမျိုးသမီးပေါ်အကျန်းသတ်မှုတွေရှိနေတဲ့ပုံမှာစစ်ပေးခံရတဲ့သူတွေကပြောပြကြအောင်နေတဲ့ဒီလိုမျိုးတောင်းဆိုမှုတွေရှိလာတဲ့ပုံမှာတခြားသောဥပဒေမျိုးနဲ့အရေးယူတဲ့ကိစ္စဥပမာချင်းပြည်နယ်မှာဖြစ်တဲ့ကိစ္စကိုကျွန်တော်နမူနာထပ်ပြီးတော့ပြောပြပါမယ်သတိမျိုးသမီးတယောက်ကိုစစ်တပ်ကအဲ့ဒီမှာကြိုးကြမှုပြုစားတဲ့ဟာကိုအရေးကြီးပြီးကိုသတိမျိုးသမီးတွေကနေထုတ်ပေါ်ပြီးတော့ဆန္ဒပြတဲ့ဒီမှာခွင့်ပြုချက်မရဘဲဒီတန်းလဲမှုနဲ့အရေးကြီးဒီရွေးကိစ္စတွေတရားကိုကျွန်တော်နည်းထုတ်ပြပါတယ်နောက်တစ်ခုကတော့အဖြစ်သေးရေးယူတဲ့သူတွေအဖြစ်ချင်းဒီလက်နက်ပိုင်တပ်ဖွဲ့ကသူတွေကကျူးလွန်လို့ရှိရင်ဒီအားနဲ့ပတ်သက်ပြီးအရေးယူမှုအားနေနေတယ်အဲ့ဒါမှအရေးယူမယ်ဆိုလို့ရှိရင်စစ်ကြီးကရစစ်ခုံညောင်းရအရေးယူမယ်ဆိုပြီးတော့ဒီလိုလူတို့ကနေဒီအကြောင်းသိခွင့်မရတဲ့ချက်တွေကိုအဓိကထားပြီးပြောရစီတယ်။နောက်တစ်ခုကတော့သူစိတ်ဝင်စားတဲ့ကိစ္စကိုပြောရစီမှာတော့အမုန်းတရားဟောပြောတဲ့ကိစ္စနဲ့ဆက်သက်ပြီးတော့သူစိတ်ဝင်စားနေတာကျွန်တော်ဒီထားမိပါတယ်။ကျွန်တော်ဒီမှာလဲလူလက်စွာထုတ်ပေါ်ပြောဆိုခွင့်ကစိတ်ပင်ခံရမယ်လူလက်စွာအမုန်းတရားဟောပြောမှုကအေးဝါရနေလို့ဖြစ်တဲ့အခြေအနေကိုကျွန်တော်တင်ပြပြစ်ပါတယ်။အခုချင်းမျိုးစားဥပဒေနဲ့ဆက်သက်ပြီးတော့အဲ့ဒါကိုစန့်ကျင်တဲ့သူတွေကိုချိန်ချောက်အမျိုးသားပြစ်စာပေါက်ချေသတ်မှတ်တဲ့အချက်ဒီကကျွန်တော်တို့ဘုံမှာအရင်အန်ဒီရဲ့ကြီးနေတယ်လူခွေလှူရှားသူတွေအန်ဒီရဲ့ဖြစ်တဲ့ဆိုတဲ့အချက်ဒီကိုအဓိကထားပြောပြပါတယ
်။ဟုတ်ကဲ့သူ့အနေနဲ့ရောဘယ်လိုမေးခွန်းတွေမေးတယ်လဲ။နောက်တစ်ခုကမြန်မာနိုင်ငံလူအခွင့်အရေးအခြေအနေနဲ့ပတ်သက်ပြီးတော့ဘယ်လိုအကြောင်းအရာတွေပုံမှာစိတ်ဝင်စားပါလဲခင်ဗျ
။သူကတော့လူပေါင်းစုံ issue ပေါင်းစုံပြီးဖို့အတွက်အလိုခွဲပြီးတော့တွေ့ရပါ။ဒါပေမဲ့ကျွန်တော်အနေနဲ့ကျွန်တော်လည်းတွေ့ရတဲ့ဘိုင်းမှာတော့ဟိုနာမုန်တရားပြစ်စာကြည့်တာထားတယ်။ဒီကမှာဒီတရားတွေဥပဒေနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဖြစ်နေလဲ။ဘလိုမျိုးခက်ခဲရှိလဲရှင်းနေရအခန်းကဏ္ဍဘာရှိလဲဆိုတာကိုရှင်းနေပြီးမြင်ရတော့ကျွန်တော်ကြားရတယ်။ဒါကအခုဆိုလို့ရှိရင်ရင်းနှီးမြှုပ်နှံမှုရဲ့နောက်ပိုင်းမှာပါလာတဲ့ဒီလိုအတိတ်များရှိနေတဲ့ရေးစည်းဝါးရဲ့ဥစားပေးရဲ့ကိစ္စရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ဘလိုမျိုးလုပ်တင်လဲဘလိုမျိုးသောအတိတ်များရှိတဲ့ရင်းနှီးမြှုပ်နှံမှုဆီအောင်ဘလိုလုပ်တင်လဲဆိုတဲ့အကြောင်းအရာကိုထပ်ထားပြပါရစေ။ဒါကသမုတ်ရဟောတုံးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူ့ချစ်သူဖွဲ့ကဘာတွေလုပ်နေလဲကျွန်တော်ပြပြီးတော့နိုင်ငံတကာပါဝင်ဒီကောင်ပါရီလုံနိုင်လေလုံတင်လေဆိုတဲ့အချိန်မှာမိမိကတော့တွေ့ရပါတ
ယ်။ဟုတ်ကဲ့ခုနပြောတယ်ပေါ့လေဒီအမုံတရားဟောပြောမှုတွေနဲ့ပတ်သက်ပြီးတော့ဒီအမုံတရားဟောပြောမှုတွေကမြန်မာနိုင်ငံတွင်းမှာအခုလက်ရှိဖြစ်ပေါ်နေတဲ့ဘာသာရေးလူမျိုးရေးဆိုင်ရာအဓိကရုံးတွေနဲ့ပေါ့လေပတ်သက်ဆက်နွယ်တယ်လို့သူ့အနေနဲ့ထင်ပါလားခင်ဗျ။အ
ဲ့ဒီကိစ္စကတော့ကျွန်တော်သူ့ဘက်ကလေ့လာပြီးသားဖြစ်ပါတယ်ဒီနေ့ပဲသူရဟန်းကြီးနေရနေပြန်လာပါတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အမုံတရားလို့ဆိုဟောပြောမှုကြောင့်ဒီလူလူကြားမှာအကျဉ်းဆက်မှုတွေဖြစ်လာတယ်။တရားပြမဆရာကိုပေးဆိုလို့လုပ်ပြီးတော့အကျဉ်းဆက်မှုဥတည်တဲ့ကိစ္စကသူ့ရဲ့သဘောပေါက်ပြီးသားဖြစ်ပါတယ်။အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဘာလုပ်နိုင်လဲဘာလုပ်တယ်လဲဆိုတဲ့အချက်ကိုအဓိကထားပေးပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုပေါ့လေကိုအောင်မျိုးမင်းတို့အဖွဲ့တွေဒီဒုအခွင့်ရေးထူးကိုယ်စားလှယ်တွေ့ရတယ်။ဆိုတော့အလားတူရဲ့ပေါ့လေအရင်တော့ကဒီမစ္စတာကန်တန်နာတို့မစ္စတာပင်နဲရိုတို့အဲ့ဒီပုံကိုယ်တွေနဲ့လည်းအချင်းချင်းတွေ့ဆုံခဲ့မှုတယ်ဆိုတော့ပေါ့လေဒီအခုလူအခွင့်ရေးကိုယ်စားလှယ်အသစ်နဲ့ပတ်သက်ပြီးတော့သူ့အမြဘယ်လိုသုံးသပ်ဝေဖန်မှုများရှိပါလဲခင်ဗျအ
ခြေအနေတွေ issue တိုင်းကိုသူသိဝင်စားပြီးတော့တစ်တစ်ကြွကြွနဲ့သိကျင်တဲ့ဆန္ဒပြင်းပြနေတာကိုကျွန်တော်တွေ့ရတယ်ဗျာဘာလို့လဲသူ့အမြနဲ့လည်းတာဝန်သိဖြစ်တယ်ပထမဆုံးလာတဲ့သူဖြစ်တဲ့ကြောင့်အကုန်လုံးကသူ့နဲ့လေ့လာစရာဖြစ်နေလေအကုန်လုံးကသူ့ရဲ့စိတ်ဝင်စားစရာဖြစ်တယ်အဲ့တော့အကောင့်ချက်ကတော့သူကတော့ပုံမှန်ဖြစ်သွားပြီးတော့ပုံပြီးသူစိတ်ဝင်စားမှုရှိနေတယ်။တင်ပြချက်ကိုလွတ်လပ်လပ်ပြောနိုင်နေဆိုတဲ့အချက်တွေတော့တွေ့နေရပါတယ်ခင်ဗျ။သူရဲ့လုံဆောင်ချက်ကတော့တည့်အစီခံစားမှာဒီဆက်မြေရှိတဲ့ကိုသူတည်ဆဲမှာဖြစ်ပါတယ်။ဒီနောက်နေနဲ့သဘောကျတဲ့ချက်ကတော့ကျွန်တော်နဲ့တွေ့နေမှာလူခွေကော်မရှင်ကပေါ့စီပြီးတော့လူခွေကော်မရှင်ရဲ့လုပ်ငန်းတွေကြီးတဲ့ပုံမှန်အားအောင်လုံဆောင်နေတယ်ဆိုတဲ့ပြောကြားချက်ကတော့တော်တော်ကောင်းပါတယ်ခင်ဗျ။
ဟုတ်ကဲ့ကော်မျိုးမင်းရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါဝဲပါ